อินเดียနိုင်ငံချိုင်းဝန်ကြီး S ဂျန်စင်ကာဟာထောက်ကြံလေးကမြန်မာနိုင်ငံဆိုင်ရာအာဆီယံထူးတန်တမန်လောင်ကီယိုကီတီဟွန်နဲ့နယူဒေလီမြို့မှာတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။လာအိုစ်ဒုတိယနိုင်ငံချိုင်းဝန်ကြီးလည်းဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ကီတီဟွန်နဲ့သူဟာမြန်မာနိုင်ငံလက်ရှိအခြေအနေတွေနဲ့သူ့အိန္ဒိယနိုင်ငံတွေပေါ်မှာရိုက်ခတ်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒီဆွေးနွေးမှုကပွင့်လင်းပြီးအသုံးဝင်တယ်လို့အိန္ဒိယနိုင်ငံချိုင်းဝန်ကြီးကလူမှုမီဒီယာ X မှာရေးပါတယ်။မျက်စက်ဒေတာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေတာကအများပြားနေဆက်ကျော်ဖြတ်ပြီးမီဒီယာပြည်နယ်တွေဝင်ရောက်ခိုးလုံနေတယ်လို့မကြသေးခင်ကပဲရခိုင်တပ်ကတိုက်ပွဲတွေကြောင့်အိန္ဒိယအစိုးရကသူ့နိုင်ငံသားတွေမြန်မာနိုင်ငံနဲ့ချီးသွောင်းမှုသတိပေးချက်ထုတ်ပြန်ထားပြီးမြန်မာနိုင်ငံကနေထောက်ခါဖို့နှိုးဆော်ထားတာပါ။အိန္ဒိယအနေနဲ့မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့လိုလားကြောင်းနဲ့အလုံးပေါင်းတဲ့ Federal Democracy လမ်းကြောင်းပေါ်ရှောက်နှိုင်းရေးအတွက်ဆွေးနွေးဆွေးနွေးကြတယ်လို့အိန္ဒိယနိုင်ငံချိုင်းဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိအကြမ်းဖက်မှုတွေပေါ်ပေါက်နေတယ်လို့ပြီးခဲ့တဲ့အောက်တိုဘာမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုဟာ2023မှာအာဏာသိမ်းထားတဲ့စစ်တပ်အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်လဲသုံးသပ်ကြပါတယ်။